ကျန်တော့ဝိမေမှာကိုဗစ်ရောဂါကိုရှေ့တန်းကကာကွယ်ထိန်းချုပ်နေရတဲ့မြန်မာကျန်းမာရေးဝန်ထမ်းအခြေအနေကိုအဓိကကင်တွင်နေရတဲ့ရန်ကုန်ဆေးရုံကြီးအခြေပြုပထမဆုံးစစ်တမ်းကောက်ရွာမှာအများစုကိုဗစ်ရောဂါကနှုန်းကျော်ကပြန်ပန်းလွန်းနေပေမဲ့ဒီအများစုရှစ်ဆယ့်ငါးရာခိုင်နှုန်းကျော်ကတာဝန်သိစိတ်နဲ့ဆက်ကြိုးစားလုပ်သွားမယ်လို့ဆိုပါတယ်ပြည်သူတွေအနေနဲ့ဒီကိုဗစ်ကာကွယ်ရေး ဒီစစ်တမ်းကောက်ယူရမှာဦးဆောင်သူရန်ကုန်စည်ုံကြီးရေးပေါ်ဌာနမှူးဒေါက်တာမမော်ဦးကိုမေးရမှာအခုလိုဆက်ရှင်းပြပါတယ
်ရန်ကုန်စည်ုံကြီးမှာလုံးလုံးနေတဲ့ဆရာဝန်ဒီမှာပြုအပါဝင်ကျမကြီးဝန်ထမ်းပေါင်း200ကိုစစ်တမ်းကောက်ကြည့်တဲ့အခါမှာ180ကပြန်ပေးတဲ့အဖြေလေးတွေရှိတယ်အဲ့ဒီအားတွေကိုကြည့်ချင်အပြင်သူတို့စစ်ပိုင်းဆိုင်ရာရုပ်ပိုင်းဆိုင်ရာကအပီးပီးမှုတွေများပြီးတော့မိသားစုနဲ့လည်းမတွေ့ရသူတို့ကိုယ်တိုင်လည်းကူးဆက်ခံရတဲ့ရန်ကုန်စည်ုံကြီးဆိုရင်ကူးဆက်ကြရတဲ့လူပေါင်း250ကျော်ဒီလိုအခြေအနေမျိုးတွေဖြစ်လာတဲ့အခါမှာဆက်မလုံနိုင်တော့အောင်ဝင်ပြီးနေသလားမိဖို့3900ရိုင်းတော့ကတော့ဆက်မလုံနိုင်တော့အောင်ပြန်မှန်းပါတယ်လို့ဒီဒီဇင်မာလာအစပိုင်းမှာတော့ပြောခဲ့ပါတယ်သူကမနေရရတိုင်းတော့မဟုတ်ပါဘူးဘုရားလည်းပဲကျွန်တော်အောဘိုကောင်းတဲ့အချက်တစ်ချက်ကဒီလိုသာဆက်လုံနေရရင်အလုတ်ထွက်ဖို့များစိတ်ကူးရှိသလားတို့မဟုတ်အလုတ်ကိုဆက်လုံဖို့တော့အားတင်းပြီးတော့လုံမလားဆိုတဲ့အခါကျတော့85ရာခိုင်နှုန်းကျော်ဆက်လုပ်ပါမယ်အရန်တော့ပြန်မနေပါဘူးဆိုပြီးဖြစ်တယ်။ဘာဖြစ်လို့လဲဆိုနေတဲ့အခါမှာသူတို့ရဲ့တာဝန်ဖြစ်တယ်သူတို့ဆက်ပြီးတော့လုပ်အောင်မယ်ဆိုတဲ့အတွက်ကြောင့်စူးစမ်းပြီးတော့လုပ်ကြည့်ဖို့အခြေအနေရှိတယ်
။ဟုတ်ကဲ့ဆရာကြီးနောက်ထပ်ရောဒီထူးခြားတဲ့တွေ့ရှိမှုတွေရှိခဲ့သေးလ
ား။နောက်တစ်ခုကျတော့ပထမပိုင်းကိစ္စရန်ကိုများနေတဲ့အခြေအနေကဆိုရင်ပြပမှာပြည်သူလူထုကလိုက်နာမှုမရှိဘူး။စေယုံနေရနေခါးဖီးခံနေရတယ်ဆိုတဲ့အနေနဲ့ရောက်လာအခုပတ်ကတော့နည်းနည်းတော့ကျလာတယ်သို့တော်လည်းပဲဒီလိုလိုက်နာမှုတွေပြန်ပြီးတော့ဆိုင်နေလုပ်ငန်းတွေဆွေးယုံတွေပြန်ဖွင့်တဲ့အခါမျိုးမှာစိုးရိမ်နေပဲဖြစ်တယ်ဆိုတာလည်းဒီအခြေအမှတွေ့လာတာပေါ့နော်အခုလောလောဆယ်မြန်မာနိုင်ငံမှာလက်ရှိဖြစ်ပေါ်နေတဲ့ကိုဗစ်ကူးစက်မှုအခြေအနေဟာသိနိုင်မယ်လို့ထင်သလားဆိုတဲ့မျိုး90ရာခိုင်နှုန်းကသိမနိုင်သိမရဖြစ်လာလိမ့်အောင်မယ်လို့ထင်နေတယ်ဘာကြောင့်လဲဆိုတော့ဒီလိုလူတွေကကိုဗစ်ကာကွယ်ရေးနည်းလမ်းတွေကိုလိုက်နာမှုရှိသလားဆိုတဲ့မျိုး85ရာခိုင်နှုန်းကလုံလောက်တဲ့လိုက်နာမှုတွေမရှိဘူးလို့ထင်နေကြ။ရန်ကုန်တိုင်းမှာရောကူးစက်မှုတွေဟာတခြားတိုင်းတွေပြည်နယ်တွေထက်ပိုပြီးတော့များနေရင်အကြောင်းအရာဘာကြောင့်လဲလို့မေးတဲ့အခါမှာလေ98ရာခိုင်နှုန်းကကိုဗစ်ကာကွယ်ရေးနည်းလမ်းတွေကိုလိုက်နာမှုအားနည်းလို့ဖြေပေးကြ။နောက်တစ်ပြည်သူလူထုကဒီလိုလိုက်နာမှုရှိတာကိုရှင်းတ်မှုရှိမရှိဆိုတဲ့ကိစ္စကို96ရာခိုင်နှုန်းကရှင်းတ်မှုမရှိတာကိုတွေ့ရတာပေါ့နော်။ဒါကြောင့်မလို့ကိုဗစ်ကူးစက်မှုကာကွယ်ရေးချိန်ကဲနေကိုလိုက်နာပေးကြဖို့ကျောင်းဆရာမတွေပကအရန်ကိုလိုချင်နေတယ်ဆိုတော့အခြေအနေမျိုးတွေ့ရတာပေါ့နော်
ဟုတ်ကဲ့ဆရာနောက်ထပ်ရောဒီအရေးကြီးတဲ့တွေ့ရှိမှု
သူတို့ဘယ်လောက်ထိအချိန်ကြာကြာလုပ်ခဲ့ရပြီလဲလို့ဆိုတဲ့အခါကျတော့မတ်စတာတွေကစကြတဲ့ကျမရေးဝန်ထမ်းတွေကမှ90ရာခိုင်နှုန်းကအခုအချိန်ထိဆယ်လတိတိကိုယ့်အိမ်ကိုမပြန်ခဲ့တဲ့လူတွေစောင်းနေမှာနေပြီးတော့လုပ်ခဲ့ရတာသူတို့အလုပ်တွေဘယ်လောက်ဝင်ပြီးနေလဲဆိုတာကိုကြည့်မယ်ဆိုရင်လည်းဖြူတီဂျင်းကတပတ်ကို90ဇက်တိုက်လိုရတဲ့လူတွေဖြစ်တယ်ဒီပြည်ရင်းနဲ့အားလုံးပေါင်း80နဲ့400ခန့်လုံးက average ပြောမဆိုရင်ဒီနေ့နေ့ကိုဒီပြည်ဝေးရတဲ့အချိန်က4နာရီကနေ9နာရီထိကြာဒီပြည်နဲ့အလုံးလုံးဖို့ဆိုတာတော်တော်ပင်ပန်းတဲ့ကိစ္စပါ။ဇာတိရူကလည်းပမာပြပူတဲ့အခြေအနေမျိုးရှိတယ်
။ဟုတ်ကဲ့ဆရာကြီးတခြားစိုးရိမ်မှုတွေ
ကိုဗစ်ကူးစက်ရေးဆောင်ရွက်နေရတာအချိန်တပြေနဲ့လုံလို့ရသလားဆိုပြီးတော့မေးဖို့တော့90ရာခိုင်နှုန်းကတော့ဘလော့တဲ့ဒီသူတို့ကြိတ်မိတ်ပြီးတော့လုတ်သေးနေတယ်ဆိုတဲ့အခြေအနေကိုဖြေတာဒါကတော့ပရိုလေးကိုစေတနာနဲ့အားသုံးခွန်ဆိုင်လုပ်နေသေးလို့သူတို့ကပြောတယ်။ဒါပေမဲ့အရန်ကိုပင်ပန်းနေသလားမေးဖို့90ရာခိုင်နှုန်းကစိတ်ပိုင်းဆိုင်ရာကိုရုပ်ပိုင်းဆိုင်ရာကိုအလွန်ပင်ပန်းနေပါတယ်ပြောရကြ။အဲ့ကြတော့ဇူတီချင်းနေရာရောများနေသလားဆိုတော့90ရာခိုင်နှုန်းကများလုံးနေပါပြီ။သူတို့ရဲ့ကိုယ်ပိုင်အခြေအနေအားလုံးကိုကြည့်ပြီးတော့ပေးထားပါတယ်လို့ပြောတဲ့အခြေအနေမှာရှိ
တယ်။ဟုတ်ကဲ့ကျေးဇူးများကြီးတင်ပါတယ်ဆရာကျွန်တော်ဝင်မှာ။